ီခဲ့ပတ်တောက်ချာနေ့ညနေပိုင်းကတနက်သမားတယောက်ရဲ့ပြစ်ခတ်မှုကြောင့်မက္ကဆီကိုနိုင်ငံဂွာဒေါ်လာဟာရာမြို့မှာရှိတဲ့အမေရိကန်ကောင်စစ်ဝင်ရုံးကတာဝန်ကျအရာရှိတယောက်ဒဏ်ရာရသွားခဲ့ပါတယ်။မက္ကဆီကိုအာဏာပိုင်တွေကတနက်သမားကိုအခုချိန်ထိရှာဖွေဖော်ထုတ်ဆဲဖြစ်ပါတယ်။တနက်နေ့ပြစ်ခတ်ရသူဟာအလုပ်သက်73နှစ်ရှိပြီဖြစ်တဲ့အမေရိကန်ကောင်စစ်အရာရှိတဦးဖြစ်ပြီးတော့အခုတော့သူ့ရဲ့အခြေအနေတည်ငြိမ်မှုရှိနေပြီလို့မက္ကဆီကိုအစိုးရရှေ့နေချုပ်ရုံးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။အမေရိကန်ကောင်စစ်ဌာနရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာဖော်ပြတဲ့ဗီဒီယိုမှတ်တမ်းအရတောက်ကြညနေပိုင်းကအမေရိကန်ကောင်စစ်အရာရှိကိုတနက်နေ့မပစ်ခင်တနက်သမားဟာရင်ရနာစခန်းရဲ့အပြင်ဘက်ကနေကြိုတင်စောင့်ဆိုင်နေကြတာဖြစ်ပါတယ်။တနက်သမားဟာအမေရိကန်ကောင်စစ်အရာရှိရဲ့ကားရင်ရနာစခန်းထဲကထွက်လာချိန်နဲ့ချိန်အထိရင်ရစခန်းထဲမှာကောင်စစ်အရာရှိကိုနောက်ရောက်ခံလိုက်ခဲ့ပြီးမှကားရဲ့လေကာမှန်ကိုပစ်ခတ်ခဲ့တာဖြစ်ပါတယ်။ဗီဒီယိုမှတ်တမ်းအရတနက်သမားဟာအပြာရောင်ရှက်ရင်းကြီးဝှက်ထားပြီးနေကမျက်မှန်တတ်ထားတာကလွဲလို့သူနဲ့ပတ်သက်တဲ့သတင်းချက်လက်တစ်ခုမှထုတ်ဖော်ပြောဆိုရမှာရှိသေးတယ်လို့ဘာကြောင့်အခုလိုပြစ်ခတ်ရတယ်လဲဆိုတဲ့အကြောင်းရင်းကိုလည်းမသိရသေးပါဘူး။ဒီတော့တွင်အမေရိကန်အစိုးရစုံစမ်းထောက်လှမ်းရေးဘျူရို FBI ကတော့တနက်သမားကိုဖမ်းဆီးနိုင်ဖို့လိုအပ်တဲ့သတင်းချက်လက်ပေးနိုင်တဲ့လူကိုအမေရိကန်ဒေါ်လာ2000စုငွေပေးမယ်လို့ကန့်လန့်ထားပါတယ်ရှင်။